2006နှစ်ချမှတ်ခံထားတဲ့ကချင်နေချင်းခရစ်စတန်အဖွဲ့ချုပ် KBC ဥက္ကဋ္ဌဟောင်းဒေါက်တာကလမ်ဆန်ဆန်အမှုအယူခံလျှောက်လဲချက်ပြီးခဲ့တဲ့ရက်ပိုင်းကကချင်ပြည်နယ်တရားလွတ်တော်ကိုတင်လိုက်တာမို့လာမယ့်ဩဂတ်လအတွင်းမှာအပိသက်လျှောက်လဲပြီးဆုံးဖြတ်နိုင်ပွဲရှိတယ်လို့သူ့ရဲ့ရှင်တွေကဆိုပါတယ်။မိသားစုဝင်တွေကတော့သူ့ချမ်းမကြီးစိုးရိမ်နေပါတယ်။ကိုရနိုင်ပြောပြပေးပါဦးခင်ဗျာ။
ကချင်နချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အထူးကြံပေးတိုက်ခါရတာဆရာတော်ဒေါက်တာကလမ်ဆန်ဆောင်ကိုစစ်ကောင်စီကမတရားတဲ့ဆက်သွယ်မှုတွေပုံမှန်ဆက်ခွန်တဲ့အတွက်ထောင်ဒဏ်တစ်နှစ်တမတော်ကိုချီညိုပြတ်အောင်သွေးထိုးလုံဆောင်မှု55ကာကြီးအတွက်ထောင်ဒဏ်တစ်နှစ်အကြမ်းဖက်မှုဥတွေပုံမှန်50နှစ်ကာကြီးအတွက်ထောင်ဒဏ်3နှစ်စုစုပေါင်းထောင်ဒဏ်6နှစ်ကြာခံမှုပြီးခဲ့တဲ့ဧပြီလ9ရက်နေ့ကချမှတ်ခဲ့တာပါဒီအတွက်ပြီးခဲ့တဲ့မေလ3ရက်နေ့ကခရိုင်တရားရုံးမှာအယူခံဝင်ခဲ့ပေမဲ့ပလတ်ခံရတဲ့အတွက်ပြီးခဲ့တဲ့ရက်ပိုင်းကပဲပြည်내တရားလွတ်တော်ကိုအယူခံလျှောက်လဲချက်တင်ပြခဲ့တာဖြစ်ပါတယ်အမှုအခြေအနေအသေးစိတ်ကိုတော့သူ့ရဲ့ရှင်းနေဖြစ်သူကဗီဒီယိုကိုအခုလို့ပြောပြပါတယ
်တက်ထားတယ်ရှင်ဟုတ်တက်ထားတယ်ဟိုပြင်ဆင်မှုတက်ထားတယ်ဟုတ်ပြင်ဆင်မှုတက်တယ်ဆိုအခုဟိုပါပေါ့နော်ရှောက်လေးချက်မပေးရသေးဘူးရှောက်လေးချက်ပြီးမှပဲအမိန့်ချမှာရှောက်လေးချက်ကနောက်လာလောက်မှဖြစ်မယ်ဘောက်စ်လေးမထက်သေးဘူးရှင်ဟုတ်ကျမတို့ကတော့အများကြီးညော်လင့်တာပေါ့ကွယ်ဒါပေမဲ့ဘယ်လိုဖြစ်လာမလဲဆိုတာကတော့မပြောတတ်သေးဘူးရှင်အဲ့ဒါတော့
ကလမ်ဆန်ဆောင်ကို2022ခုနှစ်ဇန်နဝါရီလကလိုင်ဇာမြို့ကိုတွားရောက်ပြီး KIO KIA ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘလာနဲ့ဒုတိယဗိုလ်ချုပ်ကြီးဂွမ်မော်တို့ပါဝင်တဲ့အစည်းအဝေးတစ်ခုကိုတက်ရောက်ခဲ့တဲ့အတွက်မတရားတဲ့အုပ်တွေပုံမှန်ဆက်ခွန်တင့်တဲ့တရားဆွဲခဲ့တာပါ55ကာကြီးအတွက်ကတော့လူငယ်တွေအတွက်ဟောပြောပွဲတစ်ခုမှာခရစ်တော်၌နိုင်ငံတော်ကိုတည်ထောင်ကြပါစို့ခေါင်းစဉ်နဲ့ဟောပြောတဲ့အချိန်နိုင်ငံတော်အချီးညိုပြတ်စေတဲ့သကလုံးတွေပါဝင်တယ်ဆိုပြီးတော့ဆွဲချက်တင်ထားတာဖြစ်ပါတယ်နောက်တော့အနေနဲ့လိုင်ဇာမျိုးမှာ NUG ယာယီသမရဒူဝါလရှိလာတယန်ဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာတူးခေါင်နဲ့ပညာရေးဒုဝန်ကြီးဂျာထွဲပန်တို့၃ယောက်ကိုတွားတွေ့ရဲဆိုတဲ့အချက်နဲ့အကြမ်းဖက်ဥပဒေပုံမှန်50နှစ်ကာကြီးနဲ့ထပ်မံတရားစွဲဆိုခဲ့တာပါ2022ခုနှစ်ဒီဇင်ဘာ5ရက်နေ့မနက်ကမန္တလေးပြည်ပဆိုင်ရာလေစိတ်ကနေထိုင်းနိုင်ငံကိုစေကူဖို့အတွက်ဒေါက်တာကလမ်ဆန်ဆောင်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးမေးမြန်းစရာရှိလို့ဆိုပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်ဒေါက်တာကလမ်ဆန်ဆောင်ဟာမွေးရပါအဆုတ်ယောဂခံစားနေရသူဖြစ်တာကြောင့်အခုလိုထောင်ချနေချိန်မှာကျန်းမာရေးပုံမှန်ထိခိုက်လာမှာကိုမိသားစုဝင်တွေကစိုးရိမ်နေကြပါတယ်။ဒါပြင်နှလုံးနဲ့သွေးလိုယောဂရှိတဲ့ဒေါက်တာကလမ်ဆန်ဆောင်ဟာကိုဗစ်ကူးစက်ခံရပြီးတဲ့နောက်လေးပြေရောင်းယောဂခံစားရပြီးမကြာခဏဆိုသလိုရင်ကျက်တတ်တယ်လို့မိသားစုဝင်တွေကပြောပါတယ်။လက်ရှိသူ့ရဲ့ကျန်းမာရေးအခြေအနေကိုသိရဖို့မိသားစုအနေနဲ့တွေးခွင့်ရခြင်းပေမဲ့ဖမ်းသွားချိန်ကစလို့ခုချိန်ထိတွေးခွင့်မရသေးဘူးလို့မိသားစုဝင်တဦးက VOE ကိုပြောပါတယ်။ကချင်နေချင်းခရိုင်အဖွဲ့ချုပ် KBC ဘက်ကတော့ဆရာတော်ကိုအမြန်ဆုံးပြန်လွှတ်ပေးဖို့စစ်ကောင်စီဥက္ကဋ္ဌစီစာတင်တောင်းဆိုထားပေမဲ့တစုံတရာအကြောင်းပြန်ထားတာမရှိဘူးလို့ KBC ကပြောပါတယ်
။ဟိုတွေ့ဖို့လဲကျွန်တော်တို့ကပြောထားတာပဲတော်တော်ကျွန်တော်ဘက်ကဘာမှအကြောင်းမပြန်ပါဘူး။ဟိုနောက်အချင်းနေကောင်းရင်တွေ့ခွင့်ပေးမယ်ဒါပဲပြောတာ။အဲကျွန်တော်တို့ကတော့ကျွန်တော်ဆိုတော့ဘာမှမပြောနဲ့ကျွန်တော်တို့လည်းဟိုအထက်ကိုယူခံတင်လို့လုပ်ထားတယ်တင်နိုင်တာပေါ့နော်။ကျွန်တော်တို့စာရေးစားတယ်အဲ့တော့ဝေကျွန်တော်တို့ကတတ်နိုင်တာမလို့လို့ဆိုတော့ကျွန်တော်တို့ဖြစ်ချင်တာကတော့ညဆုံးဝင်ရင်းဆန်းတာနဲ့တွေ့ပေးတာခြိုက်တာပေါ့နော်ဒီကားအချိန်ကြာတော့မယ်ဆိုတော့ကျွန်တော်ယူတော့ဖောက်ပြန်လာမယ်အဲ့ကျဆိုးရင်စရာရှိပါမယ်ကျွန်တော်တို့လည်းစိတ်တော့ကရောက်ရတာပေါ့
ဒေါက်တာကလမ်ဆန်ဆောင်ဟာ KBC ရဲ့အထွေမှုချုပ်နဲ့ဥက္ကဋ္ဌတာဝန်တွေကိုယူခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကကချင်နှချင်းခရိုင်အဖွဲ့ချုပ် KBC ရဲ့အထူးချန်ပေးပုဂ္ဂိုလ်အဖြစ်ခန့်အပ်ခံရပါတယ်လူနည်းလူတိုင်းသားတွေအပေါ်မှာစစ်တပ်ကဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုနဲ့ပတ်သက်ပြီးတော့2019ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတဒေါနယ်ထရန့်ကိုဝါရှင်တန်ဒီစီကသမ္မတအိမ်ပြီးတော့မှကိုယ်တိုင်တွားရောက်တင်ပြခဲ့သူလည်းဖြစ်ပါတယ်။အဲ့ဒါအတွက်လည်းအဲ့ဒီအချိန်လုံးကသူ့ကိုမြန်မာစစ်တပ်ကတရားစွဲဆိုခဲ့ပြီးနောက်ပိုင်းအမှုပြန်လဲရုပ်သိမ်းပေးခဲ့ပါတယ်။ဒေါက်တာကလမ်ဆန်ဆောင်ကိုပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုကြောင်းအမေရိကန်နိုင်ငံရေးဌာနပြောခွင့်ရသူ Ned Price ကလည်း Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ဒေါက်တာကလမ်ဆန်ဆောင်ဟာလူသားချင်းစာနာထောက်ထားရေးလုပ်ငန်းနဲ့ကချင်စစ်ဘေးဒုက္ခသည်ကူညီခဲ့တဲ့လုပ်ငန်းတွေမှာဦးဆောင်ခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ။